မြန်မာစစ်ကောင်စီရဲ့စစ်မှုထမ်းဥပဒေပြဋ္ဌာန်းချက်ထွက်ပေါ်ပြီးမြန်မာနိုင်ငံတွင်မှရှိတဲ့ထိုင်းတန်ရုံမှာပြပတ်ထွက်ခွာဖို့နိုင်ငံကူးလက်မှတ်ရှောက်ထားသူတွေများရလာနေတယ်လို့တရားမဝင်40ချက်ကျော်ဝင်ရောက်လာတဲ့သူတွေများတဲ့အတွက်ထိုင်းနိုင်ငံကတနေ့ကိုဗီဇာလျှောက်သူ400ထိပဲလက်ခံကြောင်းတရားဝင်ထုတ်ပြန်ခဲ့တယ်လို့နေဆက်တင်မှလုံခြုံရေးတဲ့တင်းချက်ပြီးအဖမ်းစီးတွေများလာန စကားပြောဆိုသွားခဲ့ပါတယ
်ဒီကောင်ကလည်းတော့ဒီလိုဆိုတာတကယ်လို့ပြောဆိုလိုက်ဆိုရတော့ဘောလုံးလေးလည်းကား
သူပြောသွားတာကတော့ထိုင်းနိုင်ငံထဲကိုဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေဟာနီလန်ပေါင်းစုံဥတီကျက်အမျိုးမျိုးနဲ့ဝင်ရောက်လာနေပါတယ်သူတို့တွေဟာဗီဇာတက်တန်းကုန်ဆုံးတဲ့အထိနေထိုင်နိုင်ပါတယ်ဒါပေမဲ့အခုဆိုရင်မြန်မာကမ္ဘောဒီးယားလာအိုစတဲ့အလုသမားတွေလည်းဝင်ရောက်လာနေတာဖြစ်လို့တရားဝင်တဲ့နီလန်းနေနဲ့ဝင်ရောက်လာဖို့လိုပါတယ်ဆိုပြီးသတိပေးစကားပြောဆိုသွားခဲ့ပါတယ်။စစ်မှုထမ်းဥပဒေထွက်ပြီးကတည်းက3ရက်အတွင်းမြန်မာတရားကျော်ဖမ်းမိခဲ့တယ်လို့နောက်ရက်တွေမှာလည်းဇက်တိုက်မြန်မာတွေဖမ်းမိနေတာပါ။အခုဆိုရင်မြန်မာတွေတပတ်အတွင်း120ကျော်ထပ်ပြီးတော့ဖမ်းမိတယ်ဆိုပြီးမြန်မာပြည်သားများရေးပူးတွဲလှုံ့ဆော်မှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကလည်းအခုလိုပြောပါတယ်
။ဒီဝိုင်လာ4ရက်နေ့ကစလို့ဒီဝိုင်လာ20ရက်နေ့အထိ9ရက်အတွင်းမှာထိုင်းနိုင်ငံနဲ့ဟိုမြန်မာလူငယ်120ကျော်ဟာထိုင်းနိုင်ငံဝင်ပေါက်အမျိုးမျိုးကနေတရားမဝင်နေဆက်ဖြတ်ကျော်တဲ့အမိနဲ့ဝင်ရောက်လာကြတော့တွေ့ရပါတယ်ဥမာအဖြစ်ထိုင်းနေဆက်တက်ခရိုင်မှာဆိုရင်15ဦးအစုတစု20ဦးတစု13ဦးတစုအဲ့ဒီအစုသုံးစုဖမ်းမိတယ်နောက်ထိုင်းနိုင်ငံတောင်ပိုင်းချုံဖော်ခရိုင်မှာဆိုရင်ကလေး9ဦးပါဝင်9ဦးဖမ်းမိတယ်ဒီဆက်မှာပဲထိုင်းနိုင်ငံရနောက်ခရိုင်မှာအဲထိုင်းတောင်ပိုင်းရနောက်ခရိုင်မှာ6ဦးဖမ်းမိတယ်။တစ်ဆက်တည်းမှာပဲထိုင်းနိုင်ငံနှခွန်ပထုံခရိုင်မှာတော့အရေးတော်များတယ်။46ဦးပါဝင်တဲ့ဗန်ကာနစီကိုလုံခြုံရေးအဖွဲ့ကဖမ်းမိတယ်။အားလုံးပေါင်း120ပေါ့နော်120ကျော်ရှိတယ်။သူတို့အားလုံးကမြန်မာနိုင်ငံမှာစစ်မှုထမ်းရမှာစိုးရိမ်နေတဲ့အခုလိုထိုင်းနိုင်ငံတိမ်းရှောင်လာကြတယ်ဆိုတဲ့အကြောင်းကိုသက်ဆိုင်ရာလုံခြုံရေးအဖွဲ့တကယ်ပြန်ဒီကိုထွက်ဆိုပေ
းအခုဆိုရင်ထိုင်းနိုင်ငံထဲကိုကြောင်းလာတက်သူအလဲဗီဇာနဲ့လာသူ14ရက်ဗီဇာနဲ့အလဲလာသူတွေလည်းများနေပြီးမြန်မာနိုင်ငံအတွင်းမှာနိုင်ငံကူးလက်မှတ်လုပ်တဲ့သူတွေလည်းများလာနေပါတယ်များသောအဖြစ်ကြောင်းသားလူငယ်တွေဟာကြောက်တက်နိုင်ဖို့အတွက်အားထုတ်နေကြပြီးအနည်းဆုံးအင်းနာချင်းနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံထဲကိုပဲဝင်ရောက်လာနေကြပါတယ်ရှင်